ကမ္ဘာကယောဂါ COVID-19 ကမ္ဘာတဝန်းနဲ့အာရှနိုင်ငံတွေမှာပါကူးစက်ပြန့်နှံ့မှုတွေပိုတိုးမြင့်လာနေချိန်နိုင်ငံတကာနဲ့အာရှနိုင်ငံတွေမှာရောက်နေတဲ့မြန်မာနိုင်ငံသားတွေရင်ဆိုင်တွေ့ကြုံနေရတဲ့အခြေအနေတွေကိုစူးစီးတင်ပြပေးကြပါမယ်။အခုဆိုရင်တော့နိုင်ငံတော်ရေးပေါ်အခြေအနေကြီးညာဖို့အထီးဖြစ်လာနေတဲ့ဂျပန်နိုင်ငံတိုကျိုမြို့မှာမနေ့တနင်္ဂနွေနေ့ကလူ130ကျော်အထိတရက်ထဲကူးစက်မှုအများဆုံးကူးစက်ခံလိုက်ရပြီးတဲ့နောက်မှာတော့ဂျပန်နိုင်ငံသားတွေနဲ့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေရဲ့စိုးရိမ်မှုတွေကမြင့်တက်လာနေတာပါမလို့အဲ့ရဲ့အပြစ်မထွက်ကြပါနဲ့လို့တိုကျိုအုပ်ချုပ်ရေးဘူးကပြောနေတဲ့အတွက်ဂျပန်နိုင်ငံတိုကျိုမြို့မှာနေထိုင်တဲ့ကိုကိုလိုင်ကတော့လက်ရှိကြောင်းတက်နေရဆဲမူချိုအရွယ်ရင်သွေးငယ်လေးအပါအဝင်မိသားစုအတွက်သူ့စိုးရိမ်မှုပြောပြပါတယ်
ဟုတ်တယ်တော့အဲ့နမှာနေဖို့ပြောရမယ်အခုကခက်တာကဂျပန်မှာမူဂျိုလိုအကြောင်းပေးဖို့ဖြစ်နေတယ်ဆိုတော့အလဲတန်းနေထက်တန်းနေပဲဖိတ်ထားတာဆိုတော့လေဒီမှာတနည်းငယ်ဆုံးကမူဂျိုထားတော့အဲ့ဒါကိုနည်းနည်းဆက်ကနာတန်းတယ်အလုံနာမှာဘာညာအစိုးရစိတ်ကူနေပုံရတယ်ဂျပန်မှာလည်းမြန်မာအများစုလည်းပဲအခုအလုံတူတိုင်းဘာညာအများကြီးပဲလေဒီလိုဆိုရင်အလုံလုံးဝမရှိတာရှိတယ်တပတ်တည်းနဲ့ဆင်းရတာရှိတယ်အဲ့တူလေသူတို့တွေလည်းနေဖို့ထိုင်မှုစားဖို့တောက်ဖို့ကခက်ခဲရှိတာပေါ့နော်လက်ရှိဂျပန်မြန်မာတန်ရောင်းကတော့သူတို့ဒုက္ခရောက်နေတဲ့လူတွေကိုဘလို့ကြည့်မယ်ဆိုတာမျိုးတော့မထွက်လာသေးဘူးပေါ့နော်ဒါပေမဲ့အားလုံးကတော့ကိုယ့်အကူကိုပုံနဲ့မျိုးနဲ့ပဲတွက်လာနေရတာအဲ့လိုပုံစံဖြစ်နေတယ်။နောက်ပြီးတော့အကောင်းဆုံးကတော့ကိုယ့်အကူယောဂမရအောင်လို့တာကုတ်ဝယ်ရှိတာပေါ့နော်ဆရာပြောအိမ်မှာပဲနေတော့လေအမရဲ့ဖောက်နေရတယ်ရှိသေးတယ်မလား။ဟိုမိသားစုဖြူပွားရေးလူမှုရေးပေါ့နော်ယောဂအရေး train train နဲ့နေပြအောင်မရှိပါဘူးမအဲ့လိုပုံစံဖြစ်နေတယ်။
မြန်မာနဲ့အိန္ဒိယထိုင်းနိုင်ငံမှာလည်းခီးသွွားလာရေးကန့်သတ်မှုတွေနဲ့ COVID-19 ကူးစက်ပြန့်ပွားမှုအန္တရာယ်ထိန်းချုပ်ကာကွယ်နိုင်ရေးတင်းတင်းကြပ်ကြပ်လုံခြုံရေးဆောင်ရွက်နေခြင်းဖြစ်ပါတယ်။ထိုင်းနိုင်ငံမှာလုပ်ငန်းခွင်တွေရန်နာစီးပွားရေးလုပ်ငန်းတော်တော်များများပိတ်လိုက်ခြင်းမို့ထိုင်းရောက်မြန်မာတွေအလုံးအင်းနဲ့အိမ်ပြန်နေကြခြင်းမှာထိုင်းနိုင်ငံထဲမှာကြံခဲ့တဲ့မြန်မာရွှေ့ပြောင်းအလို့သမားတွေအတွက်စီးပွားရေးအခက်အခဲတွေရှိလာပြီးကျမ်းပါရေးနေထိုင်ရေးကစိုးရိမ်စရာအခြေအနေမှာရှိနေပါတယ်လို့ထိုင်းနိုင်ငံဘန်ကောက်မြို့မှာရွှေပြောင်းအလို့သမားတွေကိုပညာသင်ပေးနေတဲ့ဦးမြင့်ဝေကအခြေအနေကိုပြောပြပါတယ်
။အလို့ရှင်တချို့ကမြန်မာနိုင်ငံသားတွေကိုခွင့်ဆိုပြီးတော့ပြေးလိုက်တယ်အလို့မပြုတ်ဘူးပေါ့။မှ3လနားဝင်ပြေးတယ်အိမ်ပြန်ပြန်နေပေါ့ခက်ခဲဖြစ်လာတဲ့အချိန်မှာဒီအလို့ရှင်ဒီကိုနိုင်ငံကလည်းအလို့သမားကိုထိန်းတာကောင်းမလား။အဲ့လိုစိုးရိမ်နေကြတော့အလို့ပြုတ်အလို့ဒီပိုင်းအဲ့လိုနားပြီးတော့ခက်ခဲဖြစ်တော့တချို့အခန်းကြီးတွေမှာစုပြီးနေတာပါလေအဲ့ဒါတခုတော့စိုးရိမ်နေဖြစ်နေမှာ social distance မရှိတော့ဘူးလေအခန်းကြီးထဲမှာတကယ်ကြီးနေလာစုနေတာတွေပဲဖြစ်တယ်အဲ့ဒါတခုတော့စိုးရိမ်နေရရှိအဲ့ဒါကိုနည်းနည်းဘလို့ဖြေရှင်းရမှမသိဘူးဘလို့မှမဖြစ်နိုင်ဘူးဖြစ်တယ်အဲ့ဒါတခုတော့
အရင်တော့ကကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုမြင်မာခဲ့တဲ့တောင်ကိုရီးယားမှာတော့အတိုင်းအတာတစ်ခုထိထိန်းချုပ်လာနိုင်တယ်လို့ကိုရီးယားဆိုရတာဝန်ရှိသူတွေရဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကာကွယ်ရေးစနစ်တကျညွှန်ကြားမှုတွေကိုတောင်ကိုရီးယားရောက်မြန်မာတွေလိုက်လာကြဖို့တိုက်တွန်းနေကြပါတယ်။အခုလက်ရှိမှာလည်းကိုရီးယားရောက်မြန်မာတွေဘက်ကမြန်မာနိုင်ငံတွင်းမှာ COVID-19 ကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းတွေအတွက်ကိုရီးယားမြန်မာတရုတ်နဲ့အတူပူးပေါင်းပံ့ပိုးကူညီပေးနေကြပါတယ်။ကိုရီးယားနိုင်ငံအင်ချွန်းမှာနေထိုင်တဲ့ကိုရီးယားနိုင်ငံထွန်းကလက်ရှိကိုရီးယားနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုနဲ့လူထုလိုက်နာဖို့ဆောင်ရွက်နေတာတွေကိုပြောပြပါတယ်။အ
ဲဒီမှာတော့ဒီမာတန်ယုံကနေပြီးတော့ဥဆောင်ပြီးတော့ဗောဒီ COVID-19 ထိန်းချုပ်ကာကွယ်ရေးကော်မတီကိုရီးယားဆိုပြီးတော့ခွဲရရှိပါတယ်။အဓိကတော့ကိုရီးယားဆိုရကဒီရောဂါစတင်ပြီးတော့ဖြစ်ကလေးကကြက်ကြက်မက်မက်နဲ့ဒီလိုဆောင်ရွက်ပါတယ်။ကျင်းပမှုတွေကာကွယ်မှုတွေခင်းချုပ်မှုတွေကိုအလျင်အမြန်လုပ်တယ်ဒီလိုလူလူတွေကိုထိရောက်တဲ့အကာအကွယ်ဖြစ်အောင်တို့ဆောင်ရွက်နေတာကိုတွေ့ရှိရပါတယ်လက်ရှိမှာကျွန်တော်တို့ဒီကလေးတွေအကြောင်းတွေတက္ကသိုလ်အကြောင်းတွေရောလက်ရှိအခြေအနေကြီးပြိထားပါတယ်အင်းကသမီးနဲ့ဒါနဲ့ရှိတော့သမီးကတော့သူအကြောင်းကဒီလီလာပိုင်း16နှစ်ရာစပြီးတော့ဒီ online ကနေပြီးတော့စတင်တင်ကြားဖို့အတွက်အစိုးရကစတင်ပြင်ဆင်နေပါပြီအကြောင်းတွေကတော့ဘယ်တော့မှပြန်ဖွင့်မယ်ဆိုတော့အခုချိန်ထိတင်ညာထားခြင်းမရှိသေးပါဘူးခင်ဗျာ
COVID ယောဂါကိုရိုနာဗိုင်းရပ်စ်ဆိုးရိမ်စရာအခြေအနေမှာရှိနေတဲ့ဒိမတ်နိုင်ငံကိုဗီဟီကီမြို့မှာနေထိုင်တဲ့ကိုအောင်ခင်မြင့်ကလည်းဒိမတ်မှာနေတဲ့မြန်မာတွေရင်ဆိုင်နေရတဲ့ COVID ကာလစိန်ခေါ်မှုတွေနဲ့ဆိုးရိမ်မှုတွေကိုပြောပြပါတယ်
။အကိုတို့ဒိမတ်ကတော့စရုံဘုံရောက်နေတဲ့အရေအတွက်ကတော့ပြန်ကျလာတယ်။ဒါပေမဲ့သေတဲ့အရေအတွက်ကကြတော့မနေ့ကဆိုတော်တော်မြင့်နေပါတော့။မနေ့ကဆို20ရောက်သေးတယ်။ဒီနေ့တော့19ရောက်သေးတယ်။ကိုယ်တော့လည်းစိုးရိမ်နေဒီယောဂါကဟိုထားပါတော့ညီမရဲ့အခုဒီမှာတော့လူကြီးတော်တော်များများတော့စုံးကြတာပေါ့နော်ဒီဒိမတ်မှာတော့ကိုတို့အလုပ်ကတော့၃ဘက်ပိတ်ကြမှာဟင်ကိုကသမီးကတော့စေယုံမှာလှုပ်လှုပ်နေရတယ်သူကတော့စေယုံကိုအလုပ်စင်းနေရတယ
်နိုင်ငံတကာကမြန်မာတယုံတွေဘက်ကတော့ဒီကိုဗစ်ရေးပေါ်ကာလမှာသက်ဆိုင်ရာမြန်မာနိုင်ငံသားတွေအနေနဲ့မိမိတို့ရောက်ရှိနေတဲ့နိုင်ငံတွေရဲ့ကျန်းမာရေးလုံခြုံရေးပိုင်းဆိုင်ရာညွှန်ကြားချက်တွေကိုတိကျစွာလိုက်နာကြဖို့နဲ့ကျမ်းမာရေးစစ်ဆေးလိုတာအပါအဝင်နေအိမ်ပြန်လိုတာမျိုးအရေးပေါ်အဆက်အသွယ်လိုအပ်လာရင်အချိန်မရွေးဆက်သွယ်ကြဖို့ကြီးညာချက်တွေကိုလည်းဇက်တိုက်ထုတ်ပြန်နေခြင်းဖြစ်ပါတယ်ကျမစုမဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်